အမေရိကန်ရေတပ်ရဲ့ဖြတ်သန်းမော်တဇင်းနဲ့ဖိလစ်ပိုင်ကုန်သင်းမော်တဇင်းတို့ဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့စောပိုင်းကတိုက်မိပြီးတော့အမေရိကန်ဘက်ကသင်္ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။သင်္ဘောသား9ယောက်ပျောက်ဆုံးပြီးတော့အမေရိကန်ရေတပ်သင်္ဘောနဲ့ဂျပန်ကမ်းခြေဆောင်တပ်တွေကအဲ့လူတွေကိုဆက်လက်ရှာဖွေနေတယ်လို့အမေရိကန်ရေတပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရေရင်မှု Bryce Benson အပြင်နောက်ထပ်သင်္ဘောသား2ယောက်လည်းဒဏ်ရာရသွားတယ်လို့ပြောပါတယ်။ဒဏ်ရာရသွားတဲ့အဲ့ဒီ3ဦးကိုဆေးကုသဖို့အတွက်အမေရိကန်ရေတပ်သင်္ဘော USS Fitzgerald ဘော်ကနေယိုကိုစုကာမှာရှိတဲ့အမေရိကန်ရေတပ်ဆေးရုံကိုပြောင်းလိုက်တယ်လို့ဆိုပါတယ်။ရင်ရင်မှုကြီးရဲ့အခြေအနေကတော့တည်ငြိမ်မှုရှိနေပြီးတော့သင်္ဘောသား2ယောက်ကတော့ပွန်ပဲပေါက်ပြဲတဲ့ဒဏ်ရာတွေအတွက်ကုသမှုတွေလုပ်ခဲ့ရတယ်လို့ပြောပါတယ်။ဖိလစ်ပိုင်ကုန်သင်္ဘောဘက်ကတော့တယောက်မှဒဏ်ရာမရဘူးလို့ပြောပါတယ်။ဒီသင်္ဘောနှစ်ဆင်းဟာဂျပန်နိုင်ငံယိုကိုစုကာကျွန်းရဲ့အနောက်တောင်ဘက်ရေမိုင်56မိုင်အကွာမှာစနေနေ့မနက်ဒေသစံတော်ချိန်9နာရီခွဲလောက်မှာတိုက်မိကြတာဖြစ်တယ်လို့အမေရိကန်ရေတပ်ဘက်ကပြောပါတယ်။ဂျပန်နိုင်ငံ NHK ရုပ်သံကရဟန်းရင်ဘော်ကနေရိုက်ပြတဲ့ဗီဒီယိုမှတ်တမ်းတွေအရတော့အမေရိကန်စစ်သင်္ဘောဟာစစ်ထိန်ငန်းအရှိညာဘက်အချမ်းမှာအတော်လေးကိုထိခိုက်သွားပြီးတော့ရေတွေဝင်နေတာကြောင့်ဂျပန်ကမ်းခြေဆောင်သင်္ဘောကနေအကူအညီတွေပေးနေတယ်လို့ပြောပါတယ်ခင်ဗျာ။